မနိုင်ငံရေးလောကမှာမြို့သမီးတွေပါဝင်မှုတစ်နှစ်တခြားပိုပြီးများလာတာကိုမြင်ရပါတယ်လက်ရှိလွတ်တော်ကိုယ်စားလှယ်73ရာခိုင်နှုန်းကလည်းအမျိုးသမီးတွေဖြစ်တယ်လို့သိရပါတယ်လာမယ့်နိုဝင်ဘာမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာဆိုရင်တော့မြို့သမီးကိုယ်စားလှယ်တွေကိုပိုပြီးတွေ့မြင်ရတော့မှာပါအဲ့ဒီထဲမှာရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SND ကဝင်ရောက်ရှင်ပြိုင်မဲ့နတ်မြောက်ဦးလည်းပါဝင်ပါတယ်
လို့ရှိနိုင်ငံရေးပြောင်းလဲလာတဲ့နိုင်ငံရေးအခြေအနေရရောနိုင်ငံရေးလိုအပ်ချက်လည်းဖြစ်ပါမယ်ဒေတာခံပြည်သူရဲ့လိုအပ်ချက်လည်းဖြစ်မယ်ပါတီရဲ့လိုအပ်ချက်လည်းဖြစ်ပါမယ်ပေါ့နော်ဒီရွေးကောက်ပွဲဝင်တင်ရတဲ့အကြောင်းရင်းကတော့ဘာကြောင့်လဲဒီလိုပြောရလဲဆိုတော့ပြည်ပနိုင်ငံရေးလမ်းကြောင်းကနေတော့လှုပ်တော့လှုပ်နေကြတာပေါ့ပြည်ပနိုင်ငံရေးလမ်းကြောင်းအတွေ့အကြုံလည်းကျွန်မစီမှာအတော်ရှိနေပြီဒီလွတ်တော်နိုင်ငံရေးလမ်းကြောင်းတွေကိုဝင်ပြီးတော့မှတရားဝင်လှုပ်ပိုင်ခွင့်ကိုလိုချင်လို့မရောက်ရှင်းပြန်လာတစ်ချက်ပါနောက်ကိုရဲ့ပါတီမှာလည်းထွန်းထွန်းချဲချပိုင်ခွင့်ကိုအာမခံနိုင်တဲ့နေရာလေးထဲကတစ်ခုဖြစ်တဲ့အမျိုးသမီးတွေအတွက်ပေါ့နော်နေရာတစ်ခုဖြစ်တဲ့ဒါဗဟုကော်မတီဝင်ဆိုတာလွတ်တော်ပစလဲချင်းအလိုလျောက်ဗဟုကော်မတီဖြစ်တဲ့ပေါ့
နတ်မြဦးဟာ SND ကိုစားပြုကရားပြည်နယ်အမှတ်ငါမဲဆန္ဒနယ်မြေကနေမြို့သားလွတ်တော်ကိုစလဲအဖြစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ရွေးကောက်ပွဲမှာအနိုင်ရခဲ့ရင်ကရားပြည်နယ်ရဲ့ပညာရေးနဲ့နေဆက်ကုံသွယ်ရေးကဏ္ဍတွေကိုတိုးတက်အောင်လှုပ်ဆောင်ဖို့သူကရည်ရွယ်ထားတာပါ
အရေးကြီးဆုံးအချက်ကတော့ပညာရေးကိုတော်တော်များများဟာပညာရေးကိုလက်လမ်းမမီဘူးကျွန်မရွေးကောက်ပွဲကိုဒီဒေတာခံပြည်သူတွေကကျွန်မစီတင်တောင်းလာတဲ့ကျွန်မစီကိုလိုလိုလားလားနဲ့ပြောလာပြီးသူတို့ဒေတာစီမှာလာပြီးတော့မှဝင်ရောက်အရေးခံမှုပြောတဲ့အချက်မှာလည်းဒီပညာရေးကြောင့်ပါပါတယ်ပေါ့နော်ဟောဆိုသူတို့စီမှာကဒီပညာရေးနဲ့ပတ်သက်ပြီးတော့မှဒီ educative ဖြစ်တဲ့သူနေပါပါတယ်အမျိုးသားလို့တော့အစ်မဝင်ပြိုင်နေဖို့မရှိတဲ့အတွက်ပေါ့နော်ဒါဟာကျွန်မရဲ့အဓိကဒီပညာအတွက်လှုပ်ဆောင်ပေးရမယ့်အရာပေါ့နောက်တစ်ချက်ခါကျတော့ဒီတရားနဲ့ဖိုင်းနဲ့ဆက်ရှိတဲ့အတွက်ပေါ့နော်နေဆက်ဆုံးတွင်မှုဆိုင်ရာအဟန္တာတွေကိုဖြေလျှော့ဖို့ပြုလုပ်ပေးတဲ့ကျွန်မကြိုးပမ်းပေးရပါမယ်နောက်ဒီလိုဆက်ဒေတာအခြေပြုတဲ့ပို့ကုန်တွင်းကမူဝါဒနဲ့လှုပ်ထုံးလုပ်နေများကိုရေးဆွဲပြသနိုင်အောင်ကြိုးစားရပါမယ်နောက်တစ်ချက်ကအိမေးချင်းနိုင်ငံများရဲ့ကုန်သွယ်မှုမူဝါဒများကိုအချိန်နဲ့တပြေးညီလေ့လာပြီးတော့မှညှိနှိုင်းရလို့အဲ့ဒီကိစ္စရပ်များကိုဆောင်ရွက်ရမှာဒါအဓိကစတဲ့အခမ်းအနားဖြစ်ပါတယ်ဒါကကြောင့်ကျွန်မမဖြစ်မလို့လိုရမယ်ကျွန်မရဲ့ကဏ္ဍပေါ့မရှိ
နိုင်ငံရေးမှာအမျိုးသမီးတွေပါဝင်လာတာအရင်ကထက်များလာနေပြီမဲ့တိတက်ပေါ်ပြီးနေရာရဖို့လိုတယ်လို့လည်းသူကပြောပါတယ်
2015မြန်မာနိုင်ငံရဲ့အခြေတွေရေကောက်ပွဲမှာအမျိုးသမီးလွတ်တော်တဲ့ပါဝင်မှု73ရာခိုင်နှုန်းပေါ့နော်ဆိုတော့ရာခိုင်နှုန်းအချင်းကြည့်မယ်ဆိုရင်တော့နေနေသေးတယ်ပေါ့နော်ဆက်ပြီးတော့ကျွန်တော်တို့စူးစမ်းပါမယ်ဒါအမျိုးသမီးကိုစားပြုမှုအလုံးလောက်မရှိတဲ့အစိုးရတရက်အနေနဲ့ဒီလူထုထည့်ရဲ့လုံကိုကိုစားပြုနိုင်မှာမဟုတ်ဘူးပေါ့နော်ဘူဝါဒချမှတ်တဲ့ညမှာလည်းအောင်မြင်မှာမဟုတ်ဘူးလို့ကျွန်မမြင်ပါတယ်ပေါ့နော်ဒါကြောင့်အစိုးရရဲ့ဒီဒီမိုကရေစီတရားဝင်မှုတိုင်းပြည်စီပေါ်ရေးဖွံ့ဖြိုးတိုးတက်မှုနဲ့တရားဝါပေါ်ဝါပြောမှုတွေဖြစ်ပေါ်စေမှုအတွက်အမှန်တကယ်တမ်းညီမှုညီညာမှုကိုဖွဲ့စည်းပုံအခြေခံဥပဒေရအမခံရလိုအပ်တယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒါအမျိုးသမီးတွေကပါဝင်လာရုံမကပါဘူးဒါဟာစိတ်ဆုံးရှင်းရှင်းပြောရရင်ကျွန်တော်တို့ဒီအတိုးရအဖွဲဖွဲ့တဲ့ညမှာလည်းပါဝင်ဖို့လိုအပ်ပါတယ်ပေါ့နော်
မိမိကတခြားသူတွေထံကဒန်းတူရည်တူခွင့်ရလိုချင်တဲ့ဆိုရင်မိမိကလည်းကိုယ့်ထက်အင်အားနည်းသူတွေကိုအလားတူခွင့်ရပေးသင့်တယ်လို့နတ်မြဦးကယုံကြည်ပါတယ်။အခု2020ရွေးကောက်ပွဲနောက်ပိုင်းတိုင်းရင်းသားဒေသတွေမှာရှိတဲ့လူနည်းစုအားလုံးဒန်းတူခွင့်ရရရှိဖို့သူကမျှော်လင့်နေပါတယ်
။2020နောက်ပိုင်းမှာကျွန်တော်တို့မျှော်လင့်တဲ့အခွင့်အရေးကတော့ဒီလူနည်းစုအခွင့်အရေးပေါ့ကျွန်တော်တို့ကောင်းဆောင်ပြောခုရရှိတယ်ပေါ့နော်။အဲ့ဒီလူမျိုးကြီးပေါ်မှာတချို့ကနေပြီးတော့မှရှမ်းတွေအပေါ်မှာပြုမှုကျင့်ကြံခဲ့တဲ့မျိုးသူတို့ရှမ်းတွေလည်းတန်းပြေကွေးမှာရှိတဲ့လူမျိုးစုငယ်တွေပေါ်မှာမကျင့်ကြံမီဖို့အထူးဆောင်ကျင်ရပါမယ်ဆိုမှာကြားချက်တစ်ကလုံးကကျွန်တော်တို့ရှင်ပတ်တယ်မှာအများအားတည်ရှိနေရပေါ့နော်ဆိုတော့ရှမ်းပြည်နယ်အတွင်းမှာရှိတဲ့တခြားလူနည်းစုအခွင့်အရေးတွေလည်းကျွန်တော်တို့လေ့စားဖို့လိုအပ်တာပေါ့နော်ဒါတကယ်တမ်းလူနည်းစုတွေရဲ့တန်းပြေညာခွင့်အတွက်အမခံချက်ပေးနိုင်ဖို့ဒါဥပဒေတရက်တော့ရေးဆွဲခုတော့လိုအပ်မယ်လို့ထင်ပါတယ်။ယင်ကျေးမှုချင်းအပြန်လာနားလည်ဖို့ပေးနိုင်တဲ့ပုံစံမျိုးကိုလည်းဒါကျွန်တော်တို့ဖော်ထားသွားမှာဖြစ်ပါတယ်ပေါ့နော်။ကျွန်တော်တို့နိုင်ငံသားဘဝအတွင်းအပြင်အားလုံးမှာလူနည်းစုလူမျိုးတွေပါဝင်ဆောင်ရွက်ခြင်းကိုကျွန်တော်မြင့်တင်ပေးဖို့လိုအပ်မယ်ပေါ့နော်။ကွန်ဂျူတိုတက်ရင်းနဲ့ဒီစင်းရဲမွေးတွေမှုချွတ်ချဲ့ဖြစ်စေတဲ့မှာလူနည်းစုတွေကိုထက်တွင်းစဉ်းစားဖို့လည်းလိုအပ်တယ်ပေါ့နော်။ဒီလိုအချက်တွေကိုတော့ဒါအကောင်းဆုံးဖြစ်လာမယ်လို့လည်းညွှန်လင့်ပါတယ
်။ကြားပြည်နဲ့အမှန်ကမဲဆန္ဒနယ်မြေကနေရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်SND မျိုးသားလွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့နတ်မြဦးပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။